ကချင်ပြည်နယ်မှာဒီအစိုးရဝန်ထမ်းတွေအလုံးထွက်ဖို့အတွက် KIO ကတိုက်တွန်းနေတဲ့တဲ့အရင်ပြောပြပါအောင်မယ်။စစ်ကောင်စီလက်အောက်ကဝန်ကြီးဌာနမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေကိုတာဝန်ကနေနှုတ်ထွက်ဖို့အတွက်ကိုမြစ်ကြီးနားတနိုင်းနဲ့ခူးကောင်းခြိုက်ဝန်ဒေသကဒီ KIO ခရိုင်အုပ်ချုပ်ရေးအဖွဲ့ကတိုက်တွန်းထားပါတယ်အလောက်ကမထွက်လို့ရှိရင်အေးအေးယူခရနိုင်တဲ့အလားအလာတွေကြောင့်ဒီလက်ရှိဝန်ထမ်းတွေအနေနဲ့လုံခြုံရေးနဲ့ဝန်ရည်အခက်အခဲဖြစ်တဲ့အခြေအနေတွေနဲ့ကြုံတွေ့နေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုစော်ဝင်းလှိုင်တင်ပြပါမယ်ရှင်
။ကချင်ပြည်နယ်မြစ်ကြီးနားတနိုင်းနဲ့ဟူကောင်းကျန်ဝန်ဒေသက KIO ခရိုင်အုပ်ချုပ်ရေးအဖွဲ့တွေကစစ်ကောင်စီအောက်မှာတာဝန်ထမ်းဆောင်နေသူတွေကိုနှုတ်ထွက်ဖို့ပြီးခဲ့တဲ့စနေနေ့ကသတိပေးချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။တိုက်တွန်းတဲ့အတိုင်းနှုတ်မထွက်ရင်ဖြစ်ပေါ်လာမယ့်အကျိုးဆက်အားလုံးဟာမိမိတာဝန်သာဖြစ်တယ်လို့လည်း KIOKIO အုပ်ချုပ်ရေးအဖွဲ့တွေကတတိပေးထားတာဖြစ်ပါတယ်အခုလိုတတိပေးချက်ထုတ်ပြန်တာဟာ KIO ဘဟုကထုတ်ပြန်တာမဟုတ်ပဲဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကထုတ်ပြန်တာသာဖြစ်တယ်လို့ KIO ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ
်ဘဟုကထုတ်တာတော့မဟုတ်ပါဘူးဒေသဆိုင်ရာသူတို့ CIA အဆင့်ပေါ့နော်သူတို့ဒေသမှာသူတို့ထုတ်တဲ့နေရာမှာအကျင့်တုံးဖို့ထုတ်တဲ့အထူးကြံဉာဏ်ချက်ဖြစ်ပါတယ်သူတို့ KIO မှာသူတို့ထုတ်တဲ့နေရာမှာလိုအပ်လို့ထုတ်တဲ့ထုတ်ပြန်ပြင်ရတဲ့နောက်ပဲကျွန်တော်တို့မြင်ပါတယ
်ဒီလိုထုတ်ပြန်တာကြောင့်တနိုင်းမြို့နယ်ကဝန်ထမ်းတွေတွေ့ကြုံရတဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်အဲ့လိုတည်တော့အလုပ်ဖက်တာတွေပါတယ်အဲ့တော့ကြားရတယ်ဒီကနေ့ဆိုတော့အခုကဟိုကသွားတော့သွားနေရပဲနည်းနည်းစိတ်ကျမနေမလဲပေါ့နော်အဲ့လိုပြောလာတာအဲ့လိုကြားရတော့ဒီနေရာအဲ့ဒီဒီတာတိစက်ကမှာဟိုချာနီလာနဲ့ location တမ်းလို့ပေါ့နော်ဟောသူနှုတ်ရဲလို့လည်းရှိတာပေါ့ဒီနေရာတော့ပြီးပြီရာခိုင်ပြည်နယ်ကတော့အဲ့ဒါလေးပဲဖြစ်ပါတယ်ကြည့်ရတော့ဒါနဲ့ကြည့်ပြီးကြတော့အာဒီမှတ်တဲ့နေရာမှာဘာကူးတဲ့နေရာမှာအတိအမြင်လာတဲ့တွေလည်းရှိရပါ
KIO အနေနဲ့အခုလိုစာထုတ်ပြန်ပြီးရင်နောက်ဆက်တွဲအရေးယူတာတွေရှိခဲ့ဘူးတာကြောင့်နောက်ပိုင်းမှာအရေးယူတာတွေရှိလာနိုင်ကြောင်းလည်းပြောပါတယ်။မြစ်ကြီးနားမြို့ကန်တူကတော့ဝန်ထမ်းတွေအနေနဲ့အလုံးမထွက်ရင် KIA ကအရေးယူမဲ့အခြေအနေရှိပြီးအလုံးထွက်ရင်လည်းစစ်ကောင်စီဘက်ကအရေးယူနိုင်တဲ့အခြေအနေကြောင့်လုံခြုံရေးနဲ့မိသားစုစားဝတ်နေရေးအတွက်အခက်အခဲရှိလာနိုင်ကြောင်းသုံးသပ်ပါတယ်
။အခုအနေအထားဆိုရင်တော့ KIA ကထုတ်ပြန်နေဆိုရင်တော့ရှိရမှုကရှိနိုင်တယ်ပေါ့နော်။ဒီနိုင်ငံကြီးရံတုံးနေတဲ့သူတွေကိုတော်တော်အခက်တွေ့လာနိုင်တယ်။သူတို့တွေကအာဒါမိသားစုအတွက်စာဝတ်နေရေးခက်ခဲတွေပေါ့နော်။လူချုံကြီးတွေကလည်းပြန်ပြီးမှဒီကနေ့ဆက်ဖြစ်လာနိုင်တော့မယ်ပေါ့နော်
။ဒီနှစ်စံပိုင်းဇန်နဝါရီလအတွင်းကလည်းမြစ်ကြီးနားတနိုင်းနဲ့ဟူကောင်းကျန်ဝန်းကခရိုင်အုပ်ချုပ်ရေးအဖွဲ့တွေဟာစစ်ကောင်စီတပ်ရဲ့ကြောတောက်နောက်ခံအကျိုးတူလုပ်ငန်းဖြစ်တဲ့မြန်မာဘီယာ၊တကုံဘီယာ၊ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမပြုလုပ်ဖို့တားမြစ်ခဲ့ဘူးပါလေ။အဲ့လိုတားမြစ်ပြီးနောက်ပိုင်းမှာစစ်တပ်ထုတ်ကုန်တွေကိုစစ်ဆေးဖမ်းဆီးဖျက်ဆီးတာတွေရှိခဲ့တာကြောင့်ကချင်ပြည်နယ်ကမြို့နယ်အတော်များများမှာစစ်တပ်ထုတ်ကုန်ပစ္စည်းတွေကိုရောင်းချတာတွေမရှိသလောက်ဖြစ်ခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာတော့စစ်ကောင်စီဘက်ကပူတာအိုဘက်မှာရိတ်ခါနဲ့စစ်အင်အားဖြည့်ဆည်းတာတွေရှိနေပြီးလန်ခီမှာ KIA ကကြားပြတ်တက်ခိုက်တာတွေရှိသလိုရွှေကူအင်းတော်ကြီးဒေသဘက်တွေမှာလည်းတိုက်ပွဲတွေဖြစ်နေတာရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ KIO ဟာစစ်ကောင်စီကဖိတ်ခေါ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပါဝင်သင့်သူတွေအားလုံးမပါဝင်တဲ့အတွက်တက်ရောက်မှာမဟုတ်ကြောင်းပြန်ကြားထားတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ဖြစ်ပါတယ်ရှင်ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေကနေပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မင်းပြားမြို့နယ်